to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဇွန်လ12ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ2532.51 နဲ့လိုင်းလမီတာ190လို့ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ
်ကျမ Thank you ထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်တွေထဲမှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ခင်းစင်ရေးထပ်လောင်းဂရုပြုလိုက်သလိုအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံချက်ပေးဖို့ဂရုပြုပါတယ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးရဲ့ဆွေးနွေးပွဲအပေါ်ကမ္ဘာခေါင်းဆောင်တွေကလည်းချိုးဆိုလိုက်ကြပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်အင်္ဂါညနေအင်္ဂါညအတွက်ထိပ်တန်းရောက်သတင်းတွေကတော့သမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဆက်ဘယ်လိုမျှော်လင့်ထားကြပါသလဲ
Really he's got a great personality he's a you know funny guy he's a very smart guy he's a great negotiator he loves his people not that I'm surprised by
VOA သတင်းတောက်တူကသမရထရမ့်ကိုတွေ့ဆုံမေးမြန်းထားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူနာဆင်ယမ်မာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူလက်မှတ်ရေးထိုးတဲ့သတင်းသမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်စွာပြီးဆုံးသွားတဲ့အပေါ်ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာရေးပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးကြောင့်ဒုက္ခသည်တွေရာသီဥတုဒဏ်ခံနေရပြီးကုလသမဂ္ဂကအရေးပေါ်ကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းစတဲ့သတင်းလွှာရေးကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်နေထိုင်တဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရုကဝတ်ကိုထပ်ပြီးအမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းမြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရက်ထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျဉ်ချံရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့ကိုလည်းသဘောတူခဲ့ပါတယ်။နောက်ထပ်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့လည်းနှစ်ဖက်တို့ကတိပြုပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကVOA အတွက်ဆောင်ရွက်ပေးနေတဲ့ Greta Van Suteren ကိုပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေဆက်ပြီးတတ်ချထားမယ်လို့လည်းသမ္မတက VOA ကိုပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကဒီဇိုင်းမမတ်လိုလားနေတဲ့အချက်တစ်ခုကိုလည်းလက်ရောချောင်းကြေညာခဲ့တာပါ။ငွေကုန်ကြေးချများလာတဲ့စီးရီးလေ့ကျင့်မှုတွေကိုမလုပ်တော့ဘူးလို့သမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရှိနေသမျှတော့အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးသွားမယ်လို့နောက်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပမာဏနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါသလားလို့သမ္မတထရန့်ကိုမေးမြန်းထားမှာတော့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ပမာဏကြီးကြီးမားမားရှိတယ်လို့ဖြေကြားခဲ့ပါတယ်လူခွင့်ရေးပိုင်းမှာတော့ဒီကနေ့အင်ကာနဲ့ဆွေးနွေးမှုမှာအ ਨੇ အချင်းပဲဆွေးနွေးခဲ့နိုင်ပြီးအနာဂတ်မှာတော့နှစ်ဖက်တို့ပို့ပြီးတော့ဆွေးနွေးမယ်လို့သမ္မတထရန့်ကပြောဆိုပါတယ်မြောက်ကိုရီးယားအလုတ်ကျန်းစခန်းတွေမှာထောင်နဲ့ချီတဲ့လူတွေပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာမှာတော့သမ္မတထရန့်ကသူ့အနေနဲ့ဒီလူတွေကိုကူညီခဲ့ပြီလို့ယူဆတဲ့အကြောင်းမြောက်ကိုရီးယားမှာအပြောင်းလဲတွေဖြစ်လာတော့မယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအပေါ်မှာအပြုသဘောဆောင်တဲ့အသုံးအနှုန်းမျိုးကိုလည်းအမေရိကန်သမ္မတဘက်ကထက်ခါတလဲလဲသုံးနှုန်းပြောဆိုပါတယ်။ဒီကနေ့ထိပ်သီးဆွေးနွေးပွဲအကောင့်ထဲပေါ်ခဲ့တဲ့အတွက်တရုတ်၊ဂျပန်၊တောင်ကိုရီးယားခေါင်းဆောင်တွေရဲ့ကြိုးပမ်းမှုကိုလည်းကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတင့်တော်တဲ့တချင်ချင်းမှာအမေရိကန်သမ္မတအင်ဗျူရောကိုဖိတ်ကြားမှဖြစ်ပြီးသူ့အနေနဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုတွားရောက်ဖို့လမ်းဖွင့်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာဆဒေသနဲ့ကမ္ဘာတစ်လွှားခေါင်းဆောင်တွေကအကောင်းမြင်ကြိုဆိုတုံ့ပြန်ကြပါတယ်။အထူးကြံနေတဲ့မြောက်ကိုရီးယားနိုင်ငံကိုထိပ်သီးဆွေးနွေးပွဲလမ်းကြောင်းပေါ်ရောက်လာစေဖို့တန်တမန်အရေးအားကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရင်းနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မင်းနေညာကအိပ်မပျော်ခဲ့ရဘူးလို့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဦးတည်နိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကလည်းသတင်းနောက်တွေကိုပြောပါတယ်။ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားအနေနဲ့လမ်းကြောင်းမှန်တိုင်းသွားမယ်ဆိုရင်တောက်ပတဲ့အနာကရလာမှာဖြစ်တယ်လို့ပြောဆိုပါတယ်
တရုတ်ဆိုရကသူတို့ပိုင်နဲ့ဖြစ်တယ်လို့ပြောဆိုထားပြီးကိုပိုင်ဆိုရရှိနေတဲ့ထိုင်ဝမ်ကျွန်းမှာအမေရိကန်ဆိုရကိုစားပြုဆောင်ရွက်မဲ့ရုံတရုံကိုဖွင့်လှစ်လိုက်ပါတယ်ထိုင်ပေမြို့မှာဒေါ်လာ256တန်ကုန်ချခံထားတဲ့ American Institute ကိုဒီကနေ့အင်္ဂါနေ့ဖွင့်ပွဲကိုတက်ရောက်လာသူတွေထဲမှာတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice တို့လည်းပါဝင်ခဲ့ပါတယ်American Institute ကတော့ American နဲ့တရားဝင်တန်တမာဆက်ဆံရေးမရှိတဲ့ထိုင်ဝမ်ကျွန်းမှာ American ရဲ့အကျိုးစီးပွားအတွက်အလုပ်လုပ်မှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမှာ American တို့ရုံးသစ်ဖွင့်လှစ်လိုက်တာကြောင့်တရုတ်အစိုးရဘက်ကဒေါသတကြီးတုံ့ပြန်ပါတယ်။ American အစိုးရကိုပြင်းပြင်းထန်ထန်ပြောဆိုထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကပြောပါတယ်။တရုတ်တနိုင်ငံနဲ့မူဝါဒကို American ဘက်ကအလေးထားဖို့တရုတ် American ဆက်ဆံရေးပြက်ပြားမဲ့ကိစ္စတွေထိုင်ဝမ်ကျွန်းဆွယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြက်ပြားမဲ့ကိစ္စတွေကိုရှောင်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတောင်းဆိုထားကြောင်းလဲပြောခွင့်ရဂမ်ရှောင်းကပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်အစိုးရရဲ့တဖက်သက်အပြစ်ခတ်ရစဲရေးစာပြီးတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့တာလီဘန်သဘုံတွေကခရိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးနောက်တစ်ခုကိုပါချင်းချောက်လာနေပါတယ်။ဖိုင်ယက်ပြည်နယ်မြောက်ပိုင်းကကွိစတန်ကိုသဘုံတွေကအာယုမတက်ခင်တိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးပြီး13ဦးဒဏ်ရာရခဲ့ကြောင်းနောက်ပိုင်းမှာအဲ့ဒီခရိုင်ကိုတာလီဘန်တို့ကသိမ်းပိုက်လိုက်ကြောင်းတာဝန်ရှိသူတွေကအတည်ပြုပါတယ်။အရသာတွေထိခိုက်သေဆုံးမှုမရှိစေဖို့အတွက်ကိုယစ်စတန်ခရိုင်တွင်းကနေအာဖဂန်လုံခြုံရေးတပ်ဖွဲ့တွေဆုတ်ခွာခဲ့ကြောင်းပြည်내အစိုးရပြောခွင့်ရက VOA ကိုပြောကြပါတယ်။တစ်ချိန်တည်းမှာပဲဂါဇာနီပြည်내တဲကမတည်မငြိမ်ဖြစ်နေတဲ့မိုကွာခရိုင်ရဲ့ရဲဌာနချုပ်အနီးမှာလည်းတာလီဘန်သဘုံတွေနဲ့အပြင်းထန်တိုက်ပွဲအတွင်းအာဖဂန်တပ်ဖွဲ့ဝင်တို့ပြိမ့်မိနေပါတယ
်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာမိုးသည်ထန်ပြီးတော့မြေပြိုရာကြောင့်၃နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားလေးတဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ကတင်းနှင်းလာနေမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည့်အတွင်းပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းကတဲအိမ်မှာကလင်းငယ်ကအိပ်ပျော်နေတဲ့အချိန်မြေပြိုချခဲ့တာလို့ဒေသခံရဲတပ်ဖွဲ့အကြီးအကဲက AFP သတင်းအေဂျင်စီကိုပြောပါတယ်။၃ရက်ကြာမိုးရွာခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာလို့လည်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မိုးရွာသည့်အစပထမဆုံးရွာသွန်းတဲ့မိုးကြောင့်ကုတူပလောင်ဒုက္ခသည်စခန်းကဒုက္ခသည်တွေခိုးလုံရာတဲအိမ်300လောက်ပျက်စီးပြီးဒါဇင်နဲ့ချီတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းလဲဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရှစ်တောင်ပိုင်းကယာယီတဲအိမ်တွေမှာခိုးလုံနေရပြီးဒုက္ခရောက်နေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအတွက်တော့အခုမဟုတ်တုံရသည့်ကြောင့်ပိုပြီးတော့အခက်တွေ့ရနိုင်တယ်လို့အခုညီပေးရဲ့အဖွဲ့အစည်းတွေကလည်းသတိပေးနေကြပါတယ်။ဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတွေတဲကခမန်းချင်နှစ်သိန်းလောက်ကရေကြီးမြေပြိုမှုဒဏ်သင့်နိုင်တဲ့အနေအထားရှိတယ်လို့လဲအခုညီပေးရဲ့အဖွဲ့အစည်းတွေကသတိပေးထားပါတယ်။ရခိုင်ပြည်နယ်ရဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရသူတွေကိုပြန်လည်လက်ခံဖို့မြန်မာဆွေရဘက်ကသဘောတူဆောင်ရွက်နေပေမဲ့လဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့အတိအမှတ်မပြုပါဘူးရှင
်။တရုတ်စစ်သွေးရေးကုမ္ပဏီ CDE ကအမေရိကန်ကုန်သွယ်ရေးစည်းမျဉ်းတွေကိုချိုးဖောက်ခဲ့တဲ့အတွက် CDE ကဒေါ်လာတန်1000ဒဏ်ကြေးပေးဆောင်မှုဆက်ရှိနေပြီးဒေါ်လာတန်400အာမခံထားဖို့သဘောတူထားကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။သမ္မတထရန့်ရဲ့ညွှန်ကြားချက်တွေအတိုင်း CDE ကုမ္ပဏီနဲ့ညှိတိုင်းသဘောတူညီမှုလုပ်ပြီးနောက်အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ CDE ကုမ္ပဏီကိုစီးပွားရေးပြန်လည်လုပ်ပိုင်ခွင့်ပေးလိုက်ပါတယ်။သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအဖြစ် CDE ကမြောက်ကိုရီးယား၊အီရန်နိုင်ငံတွေနဲ့ကုန်သွယ်မှုတားမြစ်ချက်ကိုချိုးဖောက်ခဲ့တာအတွက်ဒဏ်ကြေးဒေါ်လာတန်1000ကျော်ပေးဖို့သဘောတူရတာဖြစ်ပြီး CDE ရဲ့ထုတ်ကုန်တွေမှာအမေရိကန်ထုတ်ကုန်တွေကိုထည့်သွင်းအသုံးပြုရေးဖြစ်ပါတယ်
။အိမ်တွင်းအကြမ်းဖက်ခံရသူတွေနဲ့လူဆိုးကိန်းတွေရဲ့အကြမ်းဖက်မှုဒဏ်ခံရသူတွေကိုအမေရိကန်မှာနိုင်ငံရေးခလုံးခွင့်ပေးနေတာကိုဖယ်ရှားဖို့အမေရိကန်ရှင်းနေချုပ် Jeff Sessions ကဆောင်ရွက်နေပါတယ်။ နိုင်ငံရေးခလုံးကွင်းရဲ့အ내အထိပ်ပဲဖွင့်ဆိုချက်တွေကိုရှော့ပြလိုက်တာကြောင့်ထောင်နဲ့ချီတဲ့လူတွေအမေရိကန်ပြည်ထောင်စုကိုတရားဝင်ဝင်ရောက်လာမှုအပေါ်အတားအဆီးဖြစ်သွားနိုင်ခြေလဲရှိနေပါတယ်ရှင်
ဗီယက်နမ်နိုင်ငံမှာဆိုင်ဘာလူညွန်ရေးဥပဒေကြမ်းကို BNN လွှတ်တော်အမတ်တွေဒီကနေ့အတည်ပြုလိုက်ပါတယ်ဒီဥပဒေဟာလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ကိုထိန်းချုပ်မဲ့ဥပဒေလို့လူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပါတယ်ဥပဒေကြမ်းထဲမှာတော့ BNN အာဏာပိုင်တွေကိုထိခိုက်စေမဲ့ရေးသားတွေပါလာခဲ့ရင် Google နဲ့ Facebook တို့လိုဌာနကနေ24နိုင်အတွင်းဖယ်ရှားပေးဖို့အချက်ပါဝင်အခြားအချက်တွေလည်းပါဝင်နေတာဖြစ်ပါတယ
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူလက်မှတ်ရေးထိုးလိုက်ပါတယ်တမိုင်းဝင်အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်နိုင်တာကြောင့်ကမ္ဘာကြီးအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ထူးခြားမှုတွေကိုတွေ့ရလိမ့်မယ်လို့အမေရိကန်သမ္မတကရောမြောက်ကိုရီးယားသမ္မတကပါပြောကြားပါတယ်မြောက်ကိုရီးယားကောင်းဆောင်ကိုအင်ဖီရိုကိုလာရောက်ဖို့ဖိတ်ကြားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒီအကြောင်းကို writer နဲ့ AP သတင်းကိုအခြေခံပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့သဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တာကြောင့်အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ပတ်သက်လို့လုံခြုံရေးအာမခံချက်ပေးရမှာပါ။သမ္မတထရမ့်ကတော့ကမ္ဘာကြီးအနေနဲ့ထူးခြားမှုတွေကိုတွေ့ရမှာဖြစ်တယ်လို့ပြောပါရ
တယ်
။ဒီကနေ့သမိုင်းဝင်သဘောတူညီချက်လက်မှတ်ရေးထိုးရတာကြောင့်ကျွန်တော်တို့အလွန်ဂုဏ်ယူပါရတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးနောက်ပြီးကိုရီးယားကျွန်းဆွယ်ကအခြေအနေတွေဟာဘယ်တော့မှနဲ့မှမတူအောင်ထူးခြားလိမ့်မယ်လို့ထင်ပါတယ်။ကျွန်တော်တို့နှစ်ယောက်စလုံးကအထူးပူးပေါင်းဆောင်ရွက်မှုတစ်ခုကိုအကောင့်တွေဖော်နိုင်ခဲ့ပြီဖြစ်တာကြောင့်လူတွေရဲ့စိတ်ထဲမှာအမှတ်တင်တင်ဖြစ်ကြံပြီးတော့အားလုံးကလည်းပျော်ရွှင်ပါလိမ့်မယ်။ကမ္ဘာအတွက်အန်ဒီရဲ့အတားအဆီးတစ်ခုကိုဖြည့်ဆင်းလိုက်တာကြောင့်လည်းဥက္ကရာခင်ကိုကျေးဇူးတင်ပါတယ
်။ဇွန်လ12ရက်နေ့မှာလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာပါတဲ့အကြောင်းအရာအသေးစိတ်တွေကိုတော့မသိရသေးပါပဲ။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးလုပ်ငန်းရှင်တွေအမြန်ဆုံးစတင်မှုမျှော်လင့်ကြောင်းထရမ့်ကပြောပါရယ်။အကြောင်းအရာတော်များများဗတ်ဆောင်တောင်းဆောင်ကပါဝင်တဲ့သဘောတူညီချက်လို့လည်းသူကရည်ညွှန်းပြောကြပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကလည်းသမိုင်းသစ်တစ်ခေတ်ဖွင့်လှစ်နိုင်ခဲ့ပြီလို့ဆိုပါရယ
်။
ဒီကနေ့မှာတမိုင်းဝင်ဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးအတိတ်ကအရေးဆိုးတွေကိုထားခဲ့ကြဖို့ဆုံးဖြတ်ခဲ့ကြပါတယ်။တမိုင်းဝင်သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့ကြီးမားတဲ့အလှည့်ပြောင်းတစ်ခုကိုကမ္ဘာကြီးအနေနဲ့တွေ့မှာပါ။အခုလိုထိပ်သီးဆွေးနွေးပွဲကျင်းပနိုင်အောင်ဆောင်ရွက်ခဲ့တဲ့သမ္မတထရမ့်ကိုလည်းအလွန်ကျေးဇူးတင်ကြောင်းပြောကြားလိုပါတယ်။
လွန်ခဲ့တဲ့နှစ်တွေတုန်းကတော့ကုလသမဂ္ဂကချမှတ်ထားတဲ့တာမင်ချက်တွေကိုချိုးပေါက်ပြီးမြောက်ကိုရီးယားဟာနျူကလ িয়ার နဲ့တာဝေးပစ်မစိုင်းတုံးကြီးတွေကိုစမ်းသပ်ခဲ့တာကြောင့်အမေရိကန်ပါဝင်နိုင်ငံတကာကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့အရင်းအနှီးဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းပြီးတော့မြောက်ကိုရီးယားအပေါ်အရေးယူတန်ခတ်ဖို့အမေရိကန်ကတရုတ်ကိုတိုက်တွန်းတောင်းဆိုခဲ့ပြီးလာပိုင်းကြမှာပဲ။စင်ကာပူမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်တို့တွေ့ဆုံနိုင်ကြတာပါ။အခုအခါမှာတော့မြောက်ကိုရီးယားဘက်ကအပြူသဘောလိုက်နာဆောင်ရွက်မှုတွေတွေ့လာတဲ့အကြောင်းထရမ့်ကပြောပါတယ်
Chairman Kim has told me that North Korea
မြောက်ကိုရီးယားအနေနဲ့အဓိကကျတဲ့မစ္စိုင်းအင်ဂျင်စမ်းသပ်တဲ့နေရာတွေကိုဖျက်ဆီးပြီးလို့ဥက္ကရာခင်ကပြောပါတယ်ဒါဟာသဘောတူညီချက်ထဲမှာမပါပါဘူးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတော့မှသူကအဲ့လိုပြောတာပါဒါဟာတကယ်ထူးခြားမှုပါစမ်းသပ်နေတဲ့မစ္စိုင်းဒုံးကြီးတွေစမ်းသပ်နေတဲ့နေရာတွေကိုမကြခင်ဖျက်ဆီးပစ်ပါလိမ့်မယ်
တွေ့ဆုံဆွေးနွေးပွဲအစည်းအဝေးအဆုံးသတ်ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလဲသမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုအမေရိကန်ခီးစဉ်အတွက်ဖိတ်ကြားမှာဖြစ်ကြောင်းပြောပါတယ်
။ And I also will be inviting
ဥက္ကရာကင်ကိုတင်တော်တဲ့အချိန်မှာအင်ဗျူရောကိုအလဲလာဖို့ဖိတ်ကြားသွားမှာပါ။ဒါဟာအလွန်အရေးကြီးတဲ့ကိစ္စရဲ့လို့ထင်ပြီးသူကလည်းလက်ခံပါတယ်။တင်တော်တဲ့အချိန်ကျလာတဲ့အခါမှာတော့ရှေ့လျှောက်ပြီးညှိနှိုင်းဆွေးနွေးသွားကြမှာတယ်။
အချင်းချင်းကြရင်မြောက်ကိုရီးယားနိုင်ငံကိုအလဲပတ်တော်ရောက်ဖို့လဲလမ်းဖွင့်ထားကြောင်းထရမ့်ကပြောပါရယ်စင်ကာပူမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်တို့အခုလိုတွေ့ဆုံကြတာဟာတမိုင်းမှာပထမဆုံးလဲဖြစ်ပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တာပါရှင်သောတာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေဖြစ်ပါရယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာပြီးခဲ့တဲ့နိုင်ပိုင်းတွင်းမှာပဲစင်ကာပူနိုင်ငံမှာအောင်မြင်စွာကျင်းပပြီးစီးသွားတဲ့အပေါ်တရုတ်၊ဂျပန်၊တောင်ကိုရီးယား၊မလေးရှား၊စတဲ့ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်ပါတယ်။ဒ ဒီထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကို AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးမတ်ဧတန်ဆင်ကပြောပြပေးမှာပါရှင်။
မင်းကတမန်ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာပြုလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လောကခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ဒီကနေ့မှာကျင်းပတဲ့အမေရိကန်တမန်ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်တောင်ကိုရီးယားကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့သလိုဒီကနေ့ထုတ်ဂျပန်သတင်းစာတစ်စောင်ကလည်းအချက်ပိုစာမျက်နှာနဲ့ဖော်ပြခဲ့တဲ့အထိဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံသားဝင်ကြီးကလည်းတမိုင်းသစ်တစ်ခုထူထောင်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကြားဆက်ဆက်ရင်းတင်းမာမှုတွေနဲ့တန်တမန်ရေးအရာချင်းချောက်မှုတွေတိုးလာခဲ့ပြီးတဲ့နောက်မှာမကြသေးခင်လအတွင်းမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမဲ့အရေးကိုအာရှတလွားမှသာမကကမ္ဘာတလွားကပါမျှော်လင့်ဆောင်စားနေခဲ့ကြပါတယ်။အရင်တော့အချိန်ကျမအောင်မြင်ဖြစ်ခဲ့ဘူးတဲ့ကိုရီးယားကျွန်းဆွယ်ငင်းကြဲရေးဆွေးနွေးမှုတွေလည်းအောင်မြင်မှုမျှော်လင့်ချက်တွေထွက်ပေါ်လာခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကလည်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတည်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရင်းဝင်ကြီးဝမ်ယီကသတင်းအောင်တွေကိုပြောဆိုခဲ့ပါတယ်
။美国和朝鲜两个国家相互对立。
အမေရိကန်နဲ့မြောက်ကိုရီးယားတို့ဟာဆယ်စုနှစ်တဝက်လောက်ဆက်ဆံရေးတင်းမာခဲ့ပါတယ်။ဒီကနေ့မှာတော့နှစ်နိုင်ငံထိပ်သီးခေါင်းဆောင်တွေအတူရှင်တွဲထိုင်ပြီးတန်းတူညီမျှတဲ့ဆွေးနွေးမှုပြုလုပ်ခဲ့ကြတာဟာအင်မတန်အရေးပါတဲ့အပေါင်းလက္ခဏာဆောင်တာဖြစ်ပြီးတော့သမိုင်းသစ်ကိုဖန်တီးနေတာလည်းဖြစ်ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့နှစ်ဦးကတိပေးထားတဲ့အတိုင်းနျူကလ িয়ার ကင်းစင်ရေးကိုဆောင်ရွက်ဖို့နဲ့တချိန်တည်းမှာပဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းမြောက်ကိုရီးယားကလိုက်နာမယ်ဆိုရင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းဖယ်ရှားဖို့လမ်းပွင့်သွားနိုင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကန်ချွန်ကစင်ကာပူထိပ်သီးတွေ့ဆုံပွဲပူးတွဲသဘောတူညီချက်လက်မှတ်ရေးထိုးခြင်းညာအပြီးမှာပဲဘေကျင်းမြို့မှာပြောဆိုသွားပါတယ်
။我想安理会通过的有关决议规定
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြောက်ကိုရီးယားကလေးစားလိုက်နိုင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအလျှော်တင်းလုပ်ပေးနိုင်တယ်လို့လက်ဆိုင်ရာပိတ်ဆို့မှုတွေကိုခေတ္တရပ်ဆိုင်တာဖယ်ရှားပေးတာတွေပါပါဝင်လာနိုင်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတန်တမန်နီးယဆွေးနွေးဆောင်ရွက်မှုတွေအပေါ်လုံခြုံရေးကောင်စီအနေနဲ့ထောက်ခံပံ့ပိုးသင့်ပါတယ်
ကင်နက်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်တောင်ကိုရီးယားဂျပန်နဲ့မလေးရှားခေါင်းဆောင်တွေကလည်းကြိုဆိုကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကြံမြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တန်တမန်ရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မနေ့ကတည်းကအိတ်တောင်မအိတ်နိုင်ဘူးလို့လည်းပြောဆိုသွားပါတယ်
။ Yeah, 지금 북미 정상회담이 시작되었습니다.
မြောက်ကိုရီးယားနဲ့အမေရိကန်ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရည်တွေးပြီးမနေ့ညတော့ကအဲ့လိုတော့မပြောခဲ့ပါဘူးအပီးတိုင်းနျူကလ িয়ার ကင်းစင်ရေးနဲ့ရင်းငင်းရဖို့ဒီဆွေးနွေးပွဲကဆောင်ကျင်းပေးနိုင်မယ်လို့မျှော်လင့်ပြီးအမေရိကန်နဲ့ကိုရီးယားနှစ်နိုင်ငံတို့ဆက်ဆံရေးအတွက်လည်းအကောင်းမြင်ပါတယ
်ဂျပန်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကလည်းဒီတွေ့ဆုံမှုအပေါ်အကောင်းမြင်ပြောဆိုပါတယ
် I hope both partiesaccept the fact that in negotiations
ဆွေးနွေးမှုကနေကောင်းမွန်တဲ့ရလဒ်ကိုလိုလားတယ်ဆိုရင်တော့တချို့ကိစ္စရပ်တွေမှာနှစ်ဖက်စလုံးလူလူလလအပေးယူလို့ညှိနှိုင်းသွားဖို့ပြင်ဆင်ထားရမှာဖြစ်တယ်ဆိုတာနှစ်ဖက်စလုံးလက်ခံထားကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်မိခင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြတာကိုရုပ်မြင်သံကြားကနေတစ်ဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အချိန်မှာတော့တောင်ကိုရီးယားမြို့တော်ဆိုးကပြည်သူတွေကလက်ခုပ်ဩဘာပေးပြီးတော့ဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်ပြည်သူတချို့ကတော့ Kim အနေနဲ့နျူကလ িয়ার လက်နက်တကယ်စွန့်မမလားဆိုပြီးတော့တန်တရားတွေရှိနေပေမဲ့လည်းအများစုကတော့ဒီသမိုင်းဝင်တွေ့ဆုံမှုအပေါ်အကောင်းမြင်ကြိုဆိုခဲ့ကြပါတယ်ဂျပန်နိုင်ငံရဲ့အကြီးဆုံးသတင်းစာလိုက်ဖြစ်တဲ့ Yomiuri Shimbun ကထိပ်သီးဆွေးနွေးပွဲစတင်ပြီးတော့မိနစ်90ကြာမှာပဲဂျပန်နဲ့အင်္ဂလိပ်ဘာသာတို့နဲ့ရိုက်နှိပ်ထားတဲ့အချက်ပိုကိုအဓိကမျိုးကြီးတွေမှာအခမဲ့ဖြန့်ဝေခဲ့ပါတယ်ဒိုဂျိုမြို့ဘူရာမာတင်အစောင့်ရင်90ကခဏလေးနဲ့ကုန်သွားခဲ့ရလဲဖြစ်ပါတယ်ရှင
်မတ်ဧတန်စင်ပါရှင်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ပြီးဆုံးသွားပြီးရလဒ်ကောင်းတွေထွက်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်ပြီးဒါဟာအာဆီယံနိုင်ငံတွေရဲ့အောင်မြင်မှုအဖြစ်မှတ်ယူကြောင်းလည်းပြောဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့မနေ့စင်ကာပူနိုင်ငံမှာကျင်းပတဲ့ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဆွေးနွေးပွဲဟာအောင်မြင်မြင်ပြီးဆုံးခဲ့တယ်လို့အချက်၄ချက်ပါသဘောတူညီချက်တရက်ကိုလည်းနှစ်ဖက်ခေါင်းဆောင်တွေကလက်မှတ်ရေးထိုးနိုင်ခဲ့ပါတဲ့နှစ်ပေါင်း80နီးပါးကြာတင်းမာခဲ့တဲ့နှစ်နိုင်ငံကြားမှာဆက်ဆံရေးအသည့်ထူထောင်လိုက်နိုင်တဲ့အပေါ်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကကြိုဆိုကြောင်းပြောပါတဲ့
ဟိုမှာထင်မှတ်ထားတဲ့ကိစ္စကြီးတစ်ခုပေါ့နော်အခုလို ခေါင်းဆောင်တို့ကြားဟိုဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တယ်ဒါအပြင်အခုတကယ်အခုဟိုအရေးကြီးတဲ့အဲသဘောတူညီချက်တွေလက်မှတ်ထိုးနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထားတဲ့ကမ္ဘာလုံးကကြိုးစားကြမယ့်ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီလိုဟိုအစည်းအဝေးအောင်မြင်တာရဲ့အစည်းအဝေးကရလက်ကောင်းတွေရရှိတာဟိုမြန်မာအစိုးရအနေနဲ့ကြိုးစားသွားမယ်ဆိုတာကျွန်တော်တို့ချိန်ကြည့်ထုတ်ပြန်ဖို့လည်းရှိနေပါတယ်လုပ်နေပါပြီ
နိုင်ငံခြားရရှိတဲ့ MIA ကကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားသူတွေအရေးအဖြစ်ကိုရီးယားကျွန်းဆွယ်မှာအနုမျိုးလက်နက်လုံးဝဖျက်သိမ်းရေးကိစ္စသဘောတူညီချက်ရရှိတဲ့အပေါ်အားရကြောင်းလည်းသုံးသပ်ပြောဆိုပါတယ
်။ဟုတ်အခုဒီမှာတော့ကျွန်တော်တို့ကြည့်လိုက်လို့เนาะဒီ comprehensive agreement ပေါ့เนาะဒီထဲမှာကျွန်တော်တို့ဟိုဂျန်တဲ့အချက်အလက်တွေအပြင်ပေါ့เนาะဒီနိုင်ငံခြားဆက်လက်ဆောင်ရွက်ရမယ့်ဥပမာ MIA လိုကိစ္စမျိုးတွေအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကနေပြီးတော့ညှော်လင့်တကြီးစောင့်စားနေတဲ့ complete denuclearization in Korean Peninsula ပေါ့နော်ဒါလေးကဒီ commit လုပ်ခဲ့တယ်ဒါအင်တန်ရေးကြည့်တဲ့အချက်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ခင်ဗ
ျတမိုင်းဝင်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနိုင်ခဲ့တဲ့အတွက်ဒါဟာအာဆီယံဒေသအတွက်အောင်မြင်မှုဖြစ်ကြောင်းလည်းဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့တိအချက်ပေါ့နော်ဒီအစည်းအဝေးကိုဒီတော့ဒီ historic summit ပေါ့เนาะဒီတမိုင်းဝင်အစည်းအဝေးကိုကျွန်တော်တို့ ASEAN နိုင်ငံတနိုင်ငံကနေပြီးတော့ကျင်းပပြုလုပ်ခွင့်ရရှိပေးတာလဲအာဆီယံအတွက်ဒါကုန်တက်စီတဲ့အချက်တခုလို့ကျွန်တော်မြင်ပါတယ်ဒီအတွက်လည်းကျွန်တော်တို့ ASEAN ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့စင်ကာပူကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်စင်ကာပူတခုတည်းမဟုတ်ဘဲနဲ့ ASEAN ရဲ့ဒါအောင်မြင်မှုတခုလည်းဖြစ်တယ်လို့ကျွန်တော်တို့တော့မှတ်ယူပါတယ်ခင်ဗျာ
နိုင်ငံရေးလေးတာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ကြီးမားတဲ့သမိုင်းအချိုးအကွေးတစ်ခုဖြစ်ကြောင်းတုံးသက်ပြောဆိုပါတယ်။အရင်ကဒီလိုထိပ်သီးဆွေးနွေးပွဲတွေမရှိခဲ့ပေမဲ့နှစ်နိုင်ငံအကြားမှာသဘောတူညီချက်တချို့ရရှိခဲ့ဘူးကြောင်းနဲ့ဒီသဘောတူညီချက်တွေဟာအကောင့်ထည့်ဖော်မှုနဲ့နိုင်ငံတကာဝန်ရံမှုအားနည်းခဲ့တာကြောင့်ဗောအောင်မြင်နာတွေရှိခဲ့ကြောင်းထောက်ပြပါတယ်။လက်ရှိရရှိထားတဲ့သဘောတူညီချက်တွေအကောင့်ထည်ဖော်နိုင်ရေးအတွက်ဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်ဒီနေ့ဟိုလက်မှတ်ရေးထိုးတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ရေရှည်အမြင်ရှိရှိပေါ့လေနိုင်ငံတကာရဲ့ဝန်ရံမှုနောက်ပြီးတော့တောင်ကိုရီးယားဂျပန်တရုတ်ရုရှားဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒါတွေကအင်တာမအရေးကြီးတယ်လို့မြင်တယ်
ဒါအပြင်ယုံကြည်မှုနဲ့နားလည်မှုတည်ဆောက်ရေးဟာအရေးပါတယ်လို့ရှုမြင်ကြောင်းလည်းဆက်ပြောပါတယ်
။နောက်ပြီးတော့ဒီမြောက်ကိုရီးယားနဲ့ဒီအမေရိကန်ကြားသဘောတူညီချက်တွေကိုဖော်ဆောင်တဲ့နေရာမှာနော်နှစ်နိုင်ငံစလုံးကအင်တာမဖြစ်လွယ်ရှားလွယ်ပြီးတော့ပိန်မွေ့တဲ့နော်ဟိုကာလတစ်ခုကိုဖျက်ဆီးမှာဖြစ်တဲ့အတွက်ကြောင့်မလို့နောက်ထပ်အခြားမှာယုံကြည်မှုနားလည်မှုကိုမြင့်မြင့်မာမာတည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်တယ်။ယုံကြည်မှုနားလည်မှုဘဲချော်တဲ့အခြေအနေတွေကြုံတွေ့လာတဲ့အခါမှာတော့သဘောဝိုင်းမှာတွေ့ဆုံဆွေးနွေးပြီးအဖြေရှာနိုင်မှုကအဓိကကျလို့မြင်နေတယ်။လွန်ခဲ့တဲ့ကာလတွေမှာသဘောတူညီချက်တွေပြည့်ရင်းနေရတဲ့အဓိကအကြောင်းရင်းကတော့ယုံကြည်မှုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းခဲ့တယ်။နောက်ပြီးတော့ယုံကြည်မှုနားလည်မှုလွဲချော်တဲ့အခြေအနေတွေမှာနိုင်ငံရေးကတွေ့ဆုံဆွေးနွေးအဖြေရှာနိုင်မှုနှောင့်နှေးခဲ့တယ်လို့အဲ့ဒီလိုသုံးသပ်ပါတယ်
။ဒီနေ့ရရှိတဲ့သဘောတူညီချက်တွေထဲမှာအမေရိကန်နဲ့မြောက်ကိုရီးယားဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးနှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီဆက်ဆံရေးအတွက်ထူထောင်ဖို့ဆုံးဖြတ်ထားကြောင်းလည်းပါဝင်ပါတယ်။လောလောဆယ်မှာအမေရိကန်ဘက်ကပိတ်ဆို့မှုတွေရုပ်သိမ်းမှမဟုတ်ပေမဲ့တောင်ကိုရီးယားနဲ့ပူးတွဲစည်ရေးလေ့ကျင့်တာတွေကိုရပ်ဆိုင်းထားဖို့ရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးမြေပြိုရေလွှမ်းမှုလို့ဘင်္ဂလားဒေ့ရှ်မှာကလေးငယ်တွေအပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးတိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကအရေးပေါ်သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတက်ကြီးရွယ်ဦးတွေနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအခက်အခဲဖြစ်နေပြီးစခန်းမှာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကုလသမဂ္ဂအရေးပေါ်ထုတ်ပြန်ချက်တွေနဲ့အတူဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးရာသီစတင်တဲ့အချိန်ပြီးခဲ့တဲ့ဇော်လ10ရက်နေ့ကနေစလို့နှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းပြီးတော့လေပြင်းမုန်တိုင်းတွေတိုက်ခတ်မိုးကြိုးတွေပစ်တဲ့အတွက်မြန်မာပြည်ကတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းတဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကယာယီဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာရာသီဥတုဆိုးရတဲ့ဒဏ်ကိုအလူးလဲခံနေကြရပါတယ်မုတ်တုံမိုးရာသီအစမှာပဲထိခိုက်ပျက်စီးမှုကဆိုးရလွန်းလာကြောင်းသူတို့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကလည်းလုံလောက်တဲ့ရန်မုံငွေမရှိဘူးလို့ကုလကပြောပါတယ်အခုလက်တော်ရင်ဆိုင်နေရတဲ့ဒုက္ခသည်အခြေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေကဒုက္ခသည်တွေရင်ဆိုင်နေရတဲ့ရာသီဥတုဌာနတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇာအနီဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ကိုယီဇလန်ကပြောပြပါတယ်
ဒေယာနီယာဖားပြီးတော့ဒေသပချောလုံးမှာမိုးသီးတဲ့ရွာသွန်းမှုကြောင့်လေပြင်းရှားမှုအိမ်တွေပျက်စီးမှုရှင်းနေရမှာတော့လူသိကဒယာရရှိမှုတော့ရှိပါတယ်လူတော်တဲ့ဒုက္ခရောက်နေပါတယ်နောက်ကိုယ်တော်ဘာလာရဲ့အနောက်ဘက်အချမ်းမှာလည်းလေရင်တွေအတော်များများပြက်စီးတာကိုသိမြင်ရပါတယ်။အကိုတော်ဘာလာရဲ့ဒီဘက်အချမ်းမှာဘာလုကလင်းနဲ့နေဆက်တစ်ချောင်းမှာလည်းသိရင်အများကြီးပြက်စီးနေတာကိုသိမြင်ရပါတယ်။ဒီစီရဲ့လမ်းကတော့တချို့နေရာမှာတော့စတင်တာကိုသိရပါတယ်။ဒါပေမဲ့နောက်တချို့နေရာမှာစီးသောတောင်ဈာမရှိတဲ့ဘေးကလေးနဲ့နေထိုင်တဲ့လူတွေကသူတို့ကဘာမှခိုးလုံစရာတော့မရှိသေးပါဘူးခင်ဗျ။သူတို့ကသူ့အကျန်နေရာရစီပရလဲဆူဆူဝါအကျန်နေမှာသိနေရပါတယ်။နောက်ဒီအတိုင်းစီဇာတ်ဆက်လက်မိုးရွာသွန်းမှုများနဲ့စီလေပြင်းဆိုင်ချင်းနဲ့ဒီကလာနေစီလူရီယာပေးဆွနိုင်တဲ့အကျဉ်းနဲ့မှရှိနေတာကိုသိမြင်ရပါတယ်
ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဒုက္ခသည်တွေကိုမြေပြိုကျမှုအန္တရာယ်ရှိနိုင်တဲ့နေရာတွေကနေအရေးပေါ်ရွှေ့ပြောင်းပေးနေကြပါတယ်တစ်ချိန်တည်းမှာပဲဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေတဲ့စားနပ်ရိက္ခာဆေးဝါးထောက်ပံ့မှုနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်အဓိကလမ်းမကြီးတွေလမ်းကြောင်းပြတ်တောက်မှုမဖြစ်အောင်လည်းစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်မိုးရံလေးတန်းခံနိုင်အောင်ယာယီဒုက္ခသည်စခန်းတွေကတဲလွေတွေနဲ့ခိုင်ခန့်တဲ့အစာအုပ်တွေစောင့်နိုင်မှုအမိုးအကာတွေအရေးကြီးလိုအပ်ပြီးတော့ဒုက္ခသည်တွေကိုအရေးပေါ်ရှင်းပြောင်းပေးဖို့လိုအပ်တယ်လို့လည်းကိုကြီးစလန်ကပြောပြပါဗျာ။ကျွန်တော
်တို့ဒုက္ခသည်များရဲ့အနေနဲ့ကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းများကအထူးမေတ္တာရပ်ခံကြတာတော့ဒီဒုက္ခသည်ရဲ့အခက်အခဲကိုအမြန်ဆုံးကူညီဆောင်ရွက်ပေးပါတယ်အတွက်ကျွန်တော်တို့အလေးနဲ့မေတ္တာရပ်ခံကြပါတယ်။ဒီမှာ NGO အဖွဲ့အစည်းများဆက်နိုင်ကြလို့သူတို့ကူညီရကိုဆွေးရပါတယ်။နောက်ဘင်္ဂလားဒေ့ရှ်ကဆက်တယ်အာမီဒီရလေသူတို့ကဆက်နိုင်ကြလို့ကူညီနေတာကိုသိရပါတယ်။ဒါပေမဲ့ဒီဒုက္ခသည်စခန်းကခြေကျင်းတဲ့နေရာမှာနေရာဖြစ်နေတယ်ဆိုတော့ဒုက္ခသည်စခန်းဆင်းကလေးတွေနဲ့ဆွေးယူရလားတော်တော်များများဖြစ်နေတယ်ဆိုတော့လူတွေလည်းတော်တော်များတယ်ဆိုတော့သူကမန္တန်တန်တန်ရှိနေတာကိုသိမြင်ရပါတယ်။ဒီတော့ပြည်သူတွေအခွင့်အရေးနဲ့ဒီစေစေလုံငန်းရတော့လွယ်နေတာကိုသိမြင်ရပါတယ်ခင်ဗျာ။ဒုက္ခကြီးကတော်တော်များနေတော့လူတွေလည်းတော်တော်များပြနေတယ်။နောက်စခန်းဧရိယာလည်းတော်တော်ရှည်ပြနေတယ်။ဒါကြောင့်မလို့သူတို့ကမန္တန်တန်ရှိနေကြတယ
်။ရက်ဆက်တိုက်ခတ်နေတဲ့မိုးသက်လေပြင်းမုန်တိုင်းတန်ကြောင့်ဒုက္ခသည်အနည်းဆုံး9000ကျော်လောက်ထိခိုက်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3000ကျော်လောက်ဟာမြေပြိုကျမှုအန္တရာယ်အရန်ကြီးမားတဲ့နေရာတွေမှာနေထိုင်နေကြရဆဲဖြစ်ပါတယ်။ဒုက္ခသည်တသိန်းလောက်ဟာလည်းတစ်ပြေမြင့်တွေမရှိတဲ့တောင်ကုန်းတွေပေါ်မှာနေထိုင်ကြရပြီးတော့တကယ်လို့မြေပြိုကျတာတွေရွေလှမ်းမှုတာတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့ရေထဲကိုမျောပါသွားနိုင်တဲ့အန္တရာယ်ရှိတာကြောင့်သူတို့အလိုအမေးကိုစိုးရင်တော့ကရောက်နေကြတယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုအရေးပေါ်ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ပုတ်တုံမိုးရာသီမစခင်လာပိုင်းကလေးကကိုကုလသမဂ္ဂနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကဒီလိုစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့လာရနိုင်ကြောင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်ရန်ပုံငွေတွေလိုအပ်နေတယ်ဆိုတာကိုအရေးပေါ်ထုတ်ပြန်ကြေညာထားပါတယ်ရှင်။
မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင် Radio အစီအစဉ်တွေအားလုံးကို VOA Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်ဒုတိယပိုင်းမှာတော့သတင်းလွှာတစ်ပုဒ်နဲ့အတူဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာကြောင့်စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကို9:00အထိလိုင်းဒိုမီတာ25 kilohertz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယနာယူဝက်အတွင်းမှာတော့တည်င်းလွှာတစ်ပုတ်တင်ဆက်ပြီးမှဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ်။အခုတင်ဆက်ပေးမယ့်တည်င်းလွှာမှာတော့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘယ်လိုမျှော်လင့်ထားကြတယ်လဲဆိုတာကို VOA အတွက် Greta Van Susteren ကသမ္မတထရမ့်ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်
။ What surprised you today?
ကင်ဂျုံအုံးနဲ့ပတ်သက်လို့ဘာများအံ့အားသင့်စရာတွေဖြစ်ခဲ့ရပါလဲရှင့်?
Really he's got a great personality he's a you know
သူဟာတကယ်ကိုနှစ်လို့စရာကောင်းတဲ့သူပါခက်ပြပြောသမားသူဟာလိမ္မာပါတဲ့သူပါတကယ်ကိုပဲစိတ်ဆက်ညှိနှိုင်းမှုပါသူ့ရဲ့ပြည်သူကိုလည်းချစ်ပါတယ်ကျွန်တော်တို့တွေဆက်စပ်တွေ့ချင်းမှာပဲအံဩလောက်စရာသဘောတူညီချက်တရားရပါတယ်မြောက်ကိုရီးယားကိုနျူကလ িয়ার ကိမဲ့ရေလုတော်မှုပါဒါကတော့ချက်ချင်းဆိုသလိုစတင်သွားမှာပါစစ်တွင်းလုံးကရုပ်လောင်းတွေကိုပြန်တည်ဖို့ပါဝင်အခြားကိစ္စတွေလည်းဆွေးနွေးဖြစ်ပါတယ်စစ်တွင်းကျန်ခဲ့တဲ့ရုပ်လောင်းတွေပြန်တည်ဖို့ကိစ္စကလူတွေအတွက်တော်လေးရေးကြီးပါတယ်သူ့ရဲ့မိသားစုတွေကကျွန်တော်ကိုစာလိုင်းရေးကြတယ်ပြောကြတယ်ကျေးဇူးပြုပြီးတော့ဒါကိုလုပ်ပြီးပါတယ်သူကလည်းသဘောတူပါတယ်စစ်တွင်းသစ်ဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေပြန်သိရေးသဘောတူညီချက်ဟာတကယ်ကိုကြီးမားတဲ့ရလဒ်ပါ
So you put the human rights
in ဆွေးနွေးကြတော့လူခွင့်ရေးကိစ္စကိုရောထည့်သွင်းဆွေးနွေးပါသလားသူကရောဘယ်လိုတုံ့ပြန်ပါလဲ
Very well I mean we obviously were talking about the denuclearization
ဆွေးနွေးချိန်ရဲ့90ရာခိုင်နှုန်းလောက်ကနျူကလ িয়ার ဖြတ်သိမ်းကိစ္စတွေပြောကြတာပါဒါပေမဲ့အခြားကိစ္စတွေလည်းပါပါတယ်လူခွင့်ရေးကိစ္စလည်းထည့်ပြောပြပါတယ်စစ်တွင်းကကျန်တဲ့ရုပ်လောင်းတွေကတော့အဓိကချက်ပါဒါတွေကိုသဘောတူညီချက်မှတ်တမ်းထဲမှာထည့်ထားပါတယ်သဘောတူညီချက်ဟာအားလုံးမျှော်မှန်းတာတဲ့ပို့ပြီးတော့ချက်လက်တော်များများပါဝင်ပါတယ
်
နောက်ကွေရာအခြေအနေလေးတွေလည်းပြောပြပါအောင်ရှင်သူ့ကိုတစုံတရာရာဇသံပေးခဲ့တာမျိုးသူ့ဘက်ကရောတောင်းဆိုတာမျိုးရှိခဲ့ပါလားအပြန်အလှန်ဘယ်လိုတွေလုပ်ခဲ့ကြပါလ
ဲ Not an ultimatum we know we've been dealing for 3 months
အမရှိပါဘူးငွေကြေးဝန်ကြီး Mike Pompeo ပါဝင်ကျွန်တော်ဘက်ကကုစရီနဲ့3လလောက်ကိုကြိုးပြီးတော့ညှိနှိုင်းခဲ့ရတာပါအချိန်တခုယူပြီးတော့ကျွန်တော်တို့ကြိုးတင်ညှိနှိုင်းခဲ့ပြီးတော့မှအခုဒီကနေ့ကျွန်တော်တို့လူချင်းတွေ့ပြတာပါကျွန်တော်အနေနဲ့25နာရီကြာလောက်မအိပ်မနေအချိန်ယူပြီးတော့ကိုညှိနှိုင်းခဲ့တာပါဒီကြောင့်ကျွန်တော်ဂုဏ်ယူပါတယ်အဲ့ဒီအဖြေကအခုစပါပြီလူတန်းပေါင်းများစွာအသက်ဆုံးရှုံးစေမဲ့စစ်ကိုဆုံးတက်လိုက်နေတဲ့သဘောတူညီချက်တည်းရရလိုက်ပါ
Alright what about our troops are they staying so
စစ်အင်အားတွေနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲတောင်ကိုရီးယားမှာဆက်ပြီးထားမှာလ
ား Yeah they're going to stay we didn't even discuss that that wasn't discussed
ဒီတပ်ဖွဲ့တွေကရှိနေဦးမှာပါဒါနဲ့ပတ်သက်လို့တော့မဆွေးနွေးပါဘူးဒါပေမဲ့ငွေကြေးအကုန်ကြတိတ်များတဲ့စေလေးချက်မှုလုပ်တော့မှာမဟုတ်ပါဘူးဒါဟာတကယ်ကိုရန်လုံးမုန်းတီးတဲ့မှုပဲဒါရီမလုပ်တော့ဘူးဆိုတော့သူတို့လည်းဝမ်းမြောက်မယ်ချက်ပါတယ်ဒါပေမဲ့ဒါဟာအနေရတော့ရှိပါတယ်စိတ်ဆူနာကောင်းတဲ့ညှိနှိုင်းမှုတွေလုပ်နေသေးရောကျွန်တော်တို့ဒီလိုမျိုးစီးပြင်ဆင်မှုတွေလုပ်မှာမဟုတ်ပါဘူ
း
ဆယ်စုနှစ်တွေနဲ့ချီပြီးအပြန်အလှန်စင်အင်အားချင်းချမှုတွေရှိနေရကနေကင်ကအခုလိုညှိနှိုင်းရေးဆွေးနွေးပွဲပေါ်ရောက်လာတာလဲရှင
် Well actually I don't think there's been too much saber rattling prior to me
စီးချင်းချမှုတွေကြီးကြီးမားဖြစ်ခဲ့တယ်လို့တော့ကျွန်တော်မထင်ပါဘူးအခြေခံအဖြစ်သူတို့ကခက်စိတ်စိတ်နေတဲ့သဘောထားရှိပါတယ်သူတို့ကလည်းမပြောဘူးကိုယ်ကလည်းဘာမှပြောလို့မရဘူးကနဦးအပြန်အလှန်စကားဆက်ထိုးကြတာကအတော်လေးရေးကြည့်တယ်လို့ကျွန်တော်ထင်တယ်။ကိုယ်ဝင်လင်းပြောရရင်တော့ကျွန်တော်အဲ့လိုမလုပ်ချင်ပါဘူး။လူချို့ကလည်းကျွန်တော်အဲ့လိုပြောဆိုခဲ့တာကိုမှားတယ်လို့ထင်တယ်။ဒါပေမဲ့အဲ့လိုမျိုးစကားဆက်ထိုးခဲ့တာမျိုးမရှိဘဲနဲ့တော့ကျွန်တော်တို့ဒီနေရာရောက်လာမယ်လို့မထင်ဘူး။သူ့ဘက်ကလည်းတခုလှုပ်ချင်တယ်။သဘောတူညီချက်တခုရဖို့တကယ့်ကိုလူလားတယ်လို့ကျွန်တော်ထင်ပါတယ
်။အားကြောင့်ပါလေရှင
်ကျွန်
တော်တို့အပြာလန်ညှိနှိုင်းအလုပ်လုပ်ရမယ်ဆိုတာသူသိပါတယ်အတိတ်ကာလတုန်းကလူတွေလုပ်ခဲ့တာကြည့်ပါအလုပ်မဖြစ်ခဲ့ဘူးကျွန်တော်တို့အပြာလန်ညှိနှိုင်းအလုပ်လုပ်လို့ညှိနှိုင်းအလုပ်လုပ်ရမယ်ညှိနှိုင်းအလုပ်လုပ်မယ်ဆိုတာကိုသူသိပါတယ်အခုဆိုရင်လုပ်နေကြပြီလေတိတ်မကြသေးခင်ကဆိုလို့ရှိရင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်မချန်တန်ပြုမှုပြောခဲ့ကြတယ်ဒါမှမဟုတ်အခုဒီနေ့ဆိုရင်ကျွန်တော်တို့သဘောတူလက်မှတ်ထိုးလိုက်ကြပြီလူတွေချင်တာတက်ကိုပို့ပြီးတော့ပြည်စုံကျေပြန့်တဲ့သဘောတူညီချက်ပါ
ဒါဖြစ်လာနိုင်မယ်လို့ဘယ်သူမှထင်မထ
ား
What do you think he thought of you after he left?
ဘူးဆွေးနွေးပွဲပြီးရင်သူ့ဘက်ကဘယ်လိုတွေးလိမ့်မယ်လို့တွက်ထားပါလဲရှင
် I think he liked me and I like him and I understand
သူ့ဘက်ကကျွန်တော်ကိုသဘောကျမယ်လို့ထင်တယ်ကျွန်တော်လည်းသူ့ကိုသဘောကျပါတယ်အရင်တုန်းကကျဉ်းကျဉ်းတန်းကောင်းလေးဆိုတာကိုကျွန်တော်သိတယ်ဒါပေမဲ့အခုကျွန်တော်တို့တွေးကြတယ်သူဟာလိမ္မာပါတဲ့သူပါသူ့ရဲ့ပြည်သူကိုချစ်တယ်သူ့ရဲ့တိုင်းပြည်ကိုချစ်တဲ့သူပါသူဟာကောင်းရမွန်ရာလူကျင်တဲ့ဒီအတွက်သူလှုပ်တာပါ
But he starved them
သူ့ကြောင့်ပဲသူ့ရဲ့ပြည်သူတွေငတ်မုတ်ခဲ့ကြတယ်နှိပ်စက်ခံခဲ့ကြရတယ်မဟုတ်ဘူးလားရှင်
Look he is doing
သူရှေ့ကလုပ်ခဲ့တာတွေကိုမြင်တဲ့အတိုင်းသူလုပ်နေတာပါဒါပေမဲ့ဒီကနေ့မနေ့ကနဲ့လွန်ခဲ့တဲ့သတင်းပတ်တွေကအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်အလုပ်လုပ်ရမှာပါထပ်ပြီးပြောရရင်တော့အပြန်အလှန်စကားဆက်ထူတာတွေအရေးယူတန်ခတ်တာတွေမရှိဘဲနဲ့တော့ဒီလိုဖြစ်လာမှာမဟုတ်ပါဘူးအရေးယူတန်ခတ်မှုတွေကအရေးကြီးသလိုပဲအဲ့ဒါတွေကိုအချိန်တစ်ခုထိဆက်ထားရမှာပါနျူကလ িয়ার လက်ထပ်ဖြတ်သိမ်းရေးမစမချင်းဒီအရေးယူမှုတွေဆက်ထားကြရမှာပါ
Because this is Voice America,
Voice of America, American တန်ခါနေထုတ်လွှင့်တာတွေကိုမြောက်ကိုရီးယားပြည်သူတွေကြားကြမှာပါ။သမ္မတအနေနဲ့မြောက်ကိုရီးယားပြည်သူတွေကိုဗာများပြောလို့ပါလဲရှင်
။ Well, I think you have somebody that has a great feeling for them. He wants to do right by them.
ခင်ဗျားတို့အတွက်တကယ်ကိုကောင်းမဲ့သူရထားတယ်လို့ကျွန်တော်ထင်ပါတယ်။သူဟာခင်ဗျားတို့အတွက်ကောင်းရမွန်ရလုပ်ပေးခြင်းသူပါ။ကျွန်တော်တို့ဆွေးနွေးညှိနှိုင်းရတာတော်လေးအဆင်ပြေပါတယ်။တယောက်သဘောတယောက်နားလည်တဲ့ပေါင်းစပ်နိုင်စွာရှိတဲ့သူတွေပါ။ဒါအရေးကြီးပါတယ်။ဘလောက်ပဲလှုပ်အဲ့လိုမျိုးတွဲမညီဘူးဆိုရင်တော့ဘာမှရလာမှာမဟုတ်ပါဘူး။ကျွန်တော်ပြောသလိုပါပဲ။စကတဲ့ကူကအဲ့လိုမျိုးတယောက်သဘောတယောက်သိလာတာပါ။ဒါကြောင့်မလို့မြောက်ကိုရီးယားအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
Mr. President, nice to see you all the way from Washington.
ကျေးဇူးပါပဲတမရိုင်းရှင်
။ COE အတွက် Greater Van Sasseren ကတွေ့ဆုံမေးမြန်းထားတာပါ။အခုချိန်ကစပြီးအင်္ဂါည VOE ဓာတ်ရိုက်လေလိုင်းစီစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျ VOE ဓာတ်ရိုက်လေလိုင်းစီစဉ်ကကျေးဇူးပါလေ။ကျွန်တော်ဒီကနေ့ဆွေးနွေးကြမှာတော့ဒီပြီးခဲ့တဲ့ဇွန်လ10ရက်နေ့က NLD အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တမတော်အရာရှိတွေထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့ကိစ္စပါ။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတမတော်လွတ်တော်ထိပ်တန်းခေါင်းဆောင်တွေဆက်ဆက်ပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NLD အစိုးရတက်လာပြီးခဲ့ကနိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရေးနဲ့ပြန်လည်ညှာစေရေးဌာနကအကြံပေးဥပဒေအကြံပေးဒေါက်တာအင်ဒရုံကုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်လဲလေလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုံကုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါရခင်ဗျာ။ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ရှိပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်ချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလား။ကျန်တဲ့လူလေးကျွန်တော်မေးပါမယ
်။ဟုတ်ကဲ့ကာလုံဆိုတာ2008ဖက်စီပုံကြီးကဥပဒေအမှန်တရားတည်းရဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီအရတော့2008ဖွဲ့စည်းပုံအခြေခံဥပဒေရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်ဟိုပေါ့ဒီအစည်းအဝေးပါမဟုတ်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အဖွဲ့ဖြစ်လို့2008မှာပြဋ္ဌာန်းထားပါတယ်ဒုတိယချက်ကတော့ဒီကလုံးခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တို့နောက်ပြီးတော့ဒီ2008ဖွဲ့စည်းပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြက်ပြတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ်ဟာမှာဒါပေမဲ့ဒီ NLD စိုးရတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူးကျွန်တော်လည်းသူ့ဘက်ခြေကလည်းမဟုတ်တော့မသိဘူးဒါပေမဲ့ဟိုခုနကိုဇော်ဝင်းထိုင်ပြောသလိုရှေ့ရက်နေ့ကဒီကလုံးမှာပါတဲ့လူတွေအားလုံးအပါအဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှင်းနေချုပ်ရုံးကလူကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ကောင်းပါတယ်တစ်ဖက်ကတော့ဥပဒေအရကြီးပို့လို့ရတယ်တစ်ဖက်ကတော့ပေါင်းစည်းကြီးနိုင်ခြင်းအရကြီးပို့လို့ရလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဥမောင်ဆိုးလည်းဒီလိုင်းမှာဖိတ်ခေါ်ကြပါခင်ဗျဥမောင်ဆိုးကြားပါလားခင်ဗျ
ကြပါရစေခင်ဗျ
ာဟုတ်ကဲ့ဥမောင်ဆိုရေဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟို NLD အစိုးရတက်လာတာဆိုရင်အခုနှစ်နှစ်ကျော်လာပြီပေါ့နော်ဆိုတော့နှစ်နှစ်ကျော်ကာလအတွင်းမှာတစ်ခါမှကာလုံးမခေါ်ရသေးဘူးဆိုတော့ မြန်မာနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲဟိုသူ့နေရာလိုက်သူ့ကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းအရကြည့်မယ်ဆိုရင်ကာလုံဟာခေါ်တင်ခဲ့တဲ့အနေအထားရှိခဲ့သလားကာလုံကိုဟိုဟိုအနေဒီအစိုးရအနေနဲ့ခေါ်တင်သလား
ကလုံးနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ NLD အနေနဲ့2012ကနေစပြီးတော့2008အချိန်ကဥပဒေအောက်ကဝင်ပြီးတော့ဒီလူဖွဲ့စည်းပြုဝင်ပြောင်းလဲကိုလုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့တော့ဒါ2008အချိန်ကဥပဒေကိုစတင်ပြီးလမ်းမပေါ်ထွက်တဲ့လမ်းကိုရွေးခဲ့တာလည်းမဟုတ်ဘူးနောက်တန်ရန်သားလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး2008အချိန်ကဥပဒေအတိုင်းသွားတဲ့လမ်းကြောင်းကိုရွေးခဲ့တာဖြစ်ပါတယ်အဲ့ဒီမှာဒီနေ့အချိန်မှာ2008ခြေကံဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ကိုရတက်လာတဲ့အရသာဆိုမှလုတ်ပိုင်ခွင့်ရှိသလိုတပ်မတော်မှလည်းသူ့အတူလုတ်ပိုင်ခွင့်ရှိနေတာတွေ့ရတယ်။အဲ့တော့ဒီအချိန်လေးအောက်မှာဒီအရသာအစိုးရရဲ့တပ်မတော်ကောင်းဆောင်ကြီးရဲ့ပြည်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီကပုံမှန်200တက်မှာပါတယ်အခါငါပုံမှန်200တက်မှာပါတယ်အဲကာလုံပဲဖြစ်တယ်ဆိုတော့တွေ့ရတာ။အဲ့တော့ဒီနေရာမှာကာလုံဒီကျွန်တော်တို့ဒီဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိပေါ်စီအမျိုးသားပြန်လည်တင်မြန်ရေးဖြစ်တယ်အမျိုးသားပြန်လည်တင်မြန်ရေးခံရကြည့်လို့ရှိရင်ကာလုံမှာတပ်မတော်ခေါင်းဆောင်နေဒီရတားစုကရွေးကောက်တင်မြန်တာတဲ့ခေါင်းဆောင်နေအတွေ့ဆုံပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုတဲ့အဖြစ်ထွက်တယ်ဒါမှမဟုတ်ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုချင်းချင်းလင်းလင်းမရှိတဲ့တက်ပိုင်းအများကြီးရှိတယ်အဲ့တခုကတော့ဗာလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီရသဆိုးဘက9ရုပ်ပဲရှိတယ်မဲခွင့်ရသဆိုးဘက်ကရှုံးနေဆိုတဲ့အမြင်လည်းရှိဒါပေမဲ့ပုံမှန်ငရတဲ့ကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းတာပဲပါတယ်ဗျာကာလုံခေါ်ဖို့ပဲပါတယ်ကာလုံအစည်းအဝေးလုပ်နိုင်တယ်ဆိုတာပါတယ်သို့တော့ဒါကိုကျွန်တော်ကမဲနဲ့ဆုံးပြတ်မယ်မဆုံးပြတ်မယ်ဆိုတော့မပါဘူးအဲ့တော့အုတ်ချွေးတွေမှာဆိုလို့ရှိရင်ခုနလူငယ်ချမ်းသာကွန်းနဲ့ပါလဲပတ်သက်ရင်ကာလုံရဲ့သဘောတူညီညီယူပြီးတော့သမရကြည့်ကြမယ်ပါတယ်နောက်နိုင်ငံတကာနဲ့ဆက်ကြည့်ရင်ကာလုံနဲ့ဆွေးနွေးညီနိုင်ပြီးတော့ဆက်ကြည့်ကြလို့ရှိရဲဆိုတာပါတယ်တော့တန်တမာဆက်ဆွဲဖြတ်တော့မယ်ဆိုလေကာလုံနဲ့ဆွနေနှိမ့်နေပြီးဖြတ်တော့လို့ရဆိုတော့ပါဆိုလိုတာကဒါနဲ့ဘလို့ဆုံးပြတ်မလဲဆိုရအပိုင်းမပါဘူးအဲ့တော့ကျွန်တော်တို့ကဘာကိုကြည့်တင်ကြလဲဆိုရင် NLD ပေါ်ပါတီရဲ့လက်ရှိအမျိုးသားပြန်လည်တင်ညာရေးဆိုရလမ်းစဉ်ကောင်းစည်းအောင်မှာဆိုလို့ရှိရင်ဒီပြဿနာတွေကိုပုံမှန်ပေါ့ဗျာအပတ်စဉ်ဒီကာလုံခေါ်ပြီးတွေ့နေရင်ကျွန်တော်တို့ပြန်မှန်လျှော့ချလို့မရဘူးလားဆိုတော့တွေ့ရဆိုတာဒီအလိုက်လိုက်ရောတာအလျှော့ပေးတာမဟုတ်ပါဘူးသူ့မြင်သူ့မြင်ပြန်လာဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်တို့ပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီတင်းမှန်မှုလျှော့ချလို့မရဘူးလားဆိုတော့ဒီရှင်းနေဟာရခိုင်ကိစ္စဆိုပေမဲ့အားလုံးကတော့ဒီအချမ်းမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်နေခဲ့တဲ့အချိန်ကြီးဖြစ်တယ်လို့အများစုကသဘောပေါက်တဲ့အချိန်ကြီးမျိုးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာဆွေးနွေးတာတဲ့ဒီပြဿနာမပေါ်ခင်တည်းကလစဉ်အပတ်စဉ်ဆွေးနွေးနေရင်ပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာဒီနေရာပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရင်းများစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာပြဿနာကိုဘာလို့ပြောမလဲမဲခွဲဆုံးဖြတ်တဲ့နေရာမျိုးပဲမြင်နိုင်တဲ့နေရာတစ်ခိုင်နဲ့မြင်နိုင်လို့မြင်ရဲ့အချိန်ကများစွာမြင်နိုင်တဲ့နေရာအဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်ထွေးတာဟာတက်နိုင်ရလဲကာလုံးခေါ်ဖို့ပြောတယ်ကတ်ကိုထောက်ခံတဲ့လူကြီးကကာလွန်ခေါ်ပြောတဲ့ချိန်မှာကာလွန်ခေါ်တာဒီတကြိုက်လားကြက်ခိုင်ရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လေပြည်ညာရေးဆိုတဲ့ခေါင်းကြီးအောင်မှာဒီတွဲဆုံဆွေးနွေးမှုကိုဒီ2008ခြေကံဥပဒေပေါင်းနေတဲ့တတ်မှတ်ထားတဲ့ကိုင်းထဲမှာလုံးဝရတဲ့နေရာမှာကျွန်တော်တို့လုံနိုင်မှုကောင်းတယ်လို့မြင်ပါလား
ဟုတ်ကဲ့ဥမ္မာဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော
်ဟုတ်ကဲ့ကွန်တူညင်းဆောစောဥမောင်ဆိုပြောသလိုပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုယ်ပဲတကယ်နိုင်ငံရေးပြဿနာတရားလို့ဒီနိုင်ငံရေးအတိုင်းအဝိုင်းမှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဥမောင်ဆိုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တပေါ်ကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်အော်ခေါ်ပြီးတော့လုတ်သွားမယ်ဆိုရင်လေဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ဘောเนาะဟို NLD အစိုးရတက်လာကြတဲ့ကဒီတမတော်နဲ့ဒီဟိုရတအစိုးရကြတယ်မှာရစီရေးကိစ္စကိုလူတွေကအာရုံစိုက်နေကြတော့အခုလိုမျိုးကားလုံးမခွန်နိုင်တာလေဒါသူတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟာဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာဟိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူငင်းသုံးသပ်မိလေဗျဟု
တ်ကဲ့အဲ့ဒါမြင်လာတော့ဒီလိုကကျွန်တော်တို့နိုင်ငံမှာဒီမိုကရေစီဆိုရင်ခုပြောရေးသွားနေတာပေါ့နော်အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဲဆက်ဆိုင်ရအရေးကြီးပါတယ်အရက်ပဲစစ်ပဲဆက်ဆိုင်ရအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာက
ျွန်တော်တို့ကားလုံးမှာရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါအဲ့တော့ကားလုံးအစည်းအဝေးတွေကတနည်းတစ်ပုံတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့တော့နောက်တစ်ချက်ကပြောပြရရှိတာကတော့ဒီခုနကားလုံးမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာတောင်ဆန်းစုရှိနေတယ်တောင်းစုတာရှိပါတယ်။ဒါကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ဆွေးနွေးပွဲပြီးပါ၆ပွင့်ဆိုင်ခဏကြာကြတော့ကျွန်တော်တို့၁၂ပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်။ဒါအဲ့ဒီနေသားမှာကျတော့အခုချိန်မှာဒေါက်ဆန်းစုကြည်ကဖြေနေခြင်းလည်းဆိုရင်တက်မတော်တဲ့ဆွေးနွေးပွဲကကျွန်တော်ထင်တယ်အပွင့်များများဆိုင်ရမလို့တော့ဘူး။အခုချိန်မှာကျွန်တော်ထင်တယ်၁ပွင့်ပဲဆိုင်ရလို့တော့တဲ့အနေသားလို့ဖြစ်လာတယ်။ဒါအဲ့ဒီနေသားမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြည့်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတက်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်တွန်းကုံကျုံလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဘာများရှိနေတယ်လို့မြင်တယ်လဲတဘောကဟိုအစိုးရနဲ့တက်မတော်ကြားထဲကအရင်ကြားစီရေးကိစ္စဟာအတိုင်းအတာတစ်ခုအထိအခုအထိရှိနေသေးသလားဒါမှမဟုတ်ကာလုံဟာခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုန်းကကားလုံးကိုပထမပိုင်းမှာတစ်လတစ်ခါလောက်ခေါ်တဲ့နေရာလေးနောက်ပိုင်းကျတော့ငင်းချိုင်းဆွေးနွေးမှုတွေလုပ်လာရင်းနဲ့ဟိုတပတ်ကိုတစ်ခါခေါ်တဲ့အဆင့်ထိတောင်ရောက်သွားခဲ့တယ်ဗျအဲ့တော့တက်မတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆိုကားလုံးတဲ့မှာဒီအစုဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့မှာသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ NCA ကြီးလက်ဖြစ်လာတယ်ဒုတိယချက်ကနောက်ွယ်မှာပါလဲဆိုတော့ကျွန်တော်မသိဘူးဗျနာဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430တင်မှာပါတာဤသူအသက် OA စီးစိန်ကိုဖြီးပါအန်ဒရီကျူမင်းအရေးပေါ်အခြေအနေပေါ်ပေါက်လာလင်ဆိုတဲ့ဟာပါပါတယ်အဲ့ဒါဆိုလို့ရာရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟိုပေါ့ဟိုဘက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OA ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတယ်ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းဒါတွေရဲ့အတဲအဝင်းစီးစိမ့်နဲ့ကိုချိပါတဲ့အန်ဒရီဖြစ်တယ်ဒါမျိုးဖြစ်လို့ရှိရင်ဂါလုံကိုခေါ်ရမယ်ဆိုတဲ့အပပါပဲဘာပြီးတော့ဂါလုံကဆုံးဖြတ်မယ်ဂါလုံကဟိုပေါ့ဒီဆွေးနွေးဖြစ်တိုင်းပြီးတော့သမရကနေဘယ်လိုလုပ်ဖြစ်လဲဆိုတဲ့ဟာကိုလုပ်ရမယ်ဆိုတဲ့ဟာက2008မှာပြတ်ထန်ပြီးတာပါနောက်တစ်ချက်ကဒီတော့ဒီခိုင်ပင်ရဲ့ကိစ္စမှာဖြစ်ပွားနေတဲ့ကိစ္စနဲ့တက်ပြီးတော့ဂျန်နဲ့ကိစ္စတော့ထားလိုက်ပါတော့အခုရခိုင်ပင်နယ်မှာဖြစ်ပွားနေတဲ့ကိစ္စတွေဟာပြည်သူအလုံးကမြန်မာနိုင်ငံသားတွေအလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီပုံမှန်340ကိုတရားပြန်ဖတ်လို့ရှိရင်ဒါမျိုးတွေကိစ္စတွေမှာပြည်သူတွေအလုံးနဲ့ပတ်သက်တဲ့မဟာဗျူဟာပြည်သူစစ်မဟာဗျူဟာကိုလုတ်ဖို့အတွက်ဟိုကာလုံးအစည်းအဝေးကနေဆုံးဖြတ်ချက်ချမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေပဲမြင်လဲဒီကိစ္စကလုတ်ကိုလုတ်ရမယ်ဟိုကာလုံးကတော့ခေါ်ကိုခေါ်ရမယ်ကိစ္စဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမကွက်ရင်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်တို့ခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီတာလူကိုဘာကြောင့်မခေါ်တလဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်နုကိုကျော်လင်းအခုကျွန်တော်တို့ဒီသောတာရှင်နေရာဝင်ပြီးတော့ဆွေးနွေးထားတဲ့ဟိုပေါ့နော်ကျွန်တော်တို့ဒီ Facebook ပေါ်နေဝင်ပြီးဆွေးနွေးထားတာလေးတွေလည်းဖတ်ပြပေးခြင်းပါတယ်ခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့မမြတ်သေးစင်အောင်ရေပေါ်တော်ရရှိနေရေးထားလေးကိုအရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါအောင်လင်းဆိုတဲ့လူရေးထားတာကိုအရင်ဖတ်ပြပေးပါမယ်သွေးစည်းညီညွတ်ကြရမယ်အချိန်ရောက်လို့လုတ်တဲ့နဲ့အစည်းအဝေးလုပ်ကြတာကောင်းပါတယ်ကိုယ်နိုင်ငံအချုပ်အခြာအခွင့်အာဏာကိုပြည်ပရန်တွေကသွေးတိုးလာဆန်းကြတာဘယ်လို့မှငြိမ်နေလို့ခံနေစရာမရှိဘူးစုပေါင်းပြီးကာကြတွန်းလှန်ကြခုခံကြရမယ်တာဝန်ဟာနိုင်ငံပြည်သူအားလုံးမှာရှိတယ်ညီညွတ်ဖို့အရေးကြီးပါပြီလို့ရေးထားပါတယ်ပြီးတော့အဗ်ဒူဟာမစ်ဆိုတဲ့သူကတော့ကာလုံစည်းဝေးပွဲမှာအဓိကဆွေးနွေးတဲ့အချက်ကရခိုင်ရေးကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူလူထုတွေမှာသိထားရမှာကရခိုင်ရေးကိစ္စဟာတာမန်ရိုးရိုးကိစ္စမဟုတ်တယ်လို့နိုင်ငံတကာဖိအားတွေလည်းပြင်းထန်ပါတယ်။နိုင်ငံတကာဖိအားဆိုတာဘယ်လိုမျိုးလဲပြောရမယ်ဆိုရင်လုံခြုံရေးကောင်စီကအကာအကွယ်မဲ့နေတဲ့ပြည်သူလူထုကိုအကာအကွယ်ပေးကင်တွယ်ဖြေရှင်းတဲ့ဖိအားနဲ့ ICC နိုင်ငံတကာစစ်ခုံရုံးကရခိုင်ပြည်မှာဖြစ်ပွားတဲ့လူမျိုးတုံးတုတ်တင်ရေးမှာပါဝင်ပတ်သက်တဲ့သူတွေကိုအေးအေးယူရေးလို့ဖြစ်ပါတယ်။ အဲ့ဒါတွေကိုကျွန်တော်တို့ပြည်သူလူထုအပေါ်ဘယ်လိုရိုက်ခတ်မလဲစဉ်းစားစီခြင်းပါတယ်လို့ပြောပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒါကတော့ဒီတော်ရရှင်တွေကကျွန်တော်တို့ Facebook ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးထားတဲ့ဟာတွေဖြစ်ပါတယ်ကျွန်တော်ဥမ္မမောင်ဆိုးကိုလေးလိုက်မောပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်ဆိုးရေအဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့စောစောဥမ္မောင်ဆိုးလည်းပြောသွားတဲ့အထက်မှာပါပါတယ်အာဒီနိုင်ငံသားဟိုပါပေါ့နော်ပုဂ္ဂိုလ်တူကိုခန့်အပ်မယ်ဆိုတဲ့ကိစ္စကိုမကြေမလည်ဖြစ်ပြီးတော့အခုလိုဒီကာလုံဆန်ဆန်ပေါ့နော်ထိတ်တိကောင်းဆောင်တွေတွေ့ဆုံရတဲ့တမတော်နဲ့ဒီအစိုးရဘက်ကထိတ်တိကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မဲနဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာဟိုရခိုင်ကိစ္စဖြစ်လာလို့ဒါဒီလိုဖြစ်လာတယ်ဆိုတော့ဥမမောင်ဆိုးရောဘယ်လိုမြင်မိလဲအဲ့လောက်ထိတမတော်ဘက်ကအာပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်ခင်ဗျာ
အဲ့တော့ရခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကန့်ကွက်တာတော့မြေလူကြာပြီပေါ့ဗျာဟိုကိုဗစ်အန်နန်ကွန်ရှင်နဲ့ကန့်ကွက်တာအဲဒုတိယကနိုင်ငံသားပါဝင်မှုကတော့အကြံပေးဖွဲ့ပေါ့ဒေါက်တာစတီယာထိုင်းတို့ကလည်းဒါကနိုင်ငံသားပါဝင်မှုဒါတတိယအခြေအနေနဲ့ကန့်ကွက်တာပေါ့အဲဒီမှာကတော့နိုင်ငံသားပါဝင်တယ်မပါဝင်ဘူးဆိုတာတဲ့ပိုအရေးကြီးတာကတော့ဒီရခိုင်ကိစ္စဖြစ်စီကျန်တဲ့ညီငယ်ရေးကိစ္စဖြစ်စီလုံဆောင်မှုတွေမှာအစိုးရနဲ့တက်မလို့ကြားမှာကိုယ်လွယ်မှုကိုနိုင်ဆောင်ရွက်မှုမရှိဘူးဆိုတာကိုပြနေတာ။ကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လည်တင်းညာရေးဆိုတဲ့ရှုထောင့်ဘက်ကကြည့်တာ။ကျွန်တော်တို့ constitution ဘက်ကကြည့်တာမဟုတ်ဘူး။အဲအမျိုးသားပြန်လည်တင်းညာရေးဆိုတဲ့ရှုထောင့်ဘက်ကကြည့်ကျွန်တော်တို့ညီနိုင်မှုမရှိရင်အဆင်ပြေမှာမဟုတ်ဘူး။အဲ့တော့ပြီးခဲ့တဲ့မနေ့ကအဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကရာပယ်ချနိုင်ခဲ့တယ်။တော့ဒီတက်ဆိုင်ရတဲ့နေဆိုအဲ့တော့ဒါပေမဲ့ပြည်သူလူထုအများစုရေကောက်ပြောင်းရောက်ထားတဲ့ NLD မှတ်တမ်းနေပြီးတော့အများစုနိုင်နေဆိုပေမဲ့ကျွန်တော်ရခိုင်နှုန်းကြည့်တဲ့အခါမှာ62ရခိုင်နှုန်းနိုင်တာလားရှိတယ်။အဲ့တော့ကျွန်တော်တို့ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတန်းလာကိစ္စလို့တန်းတဲ့ကိစ္စတွေအများကြီးရှိသေးတယ်။အဲ့တော့အဲ့ဒါကြီးပုံမှန်436တို့ဒါကြီးအလုံးပြင်ဖို့ဆိုရင်85ရခိုင်နှုန်းကျော်မှရ။အဲ့တော့အဲ့ဒါကြီးကဒီပုံတိုင်းမှရင်ကျွန်တော်မပြင်နိုင်မှာမဟုတ်ဘူး။အဲ့တော့လွတ်တော်မှာအဲ့လိုမဲခွဲဆုံးပြတ်ကြတယ်ဒေါ်ဟန်နဲ့တင်းတင်းမာမာဖြစ်တယ်ဆိုရင်အဲ့ကျွန်တော်ဒုညင်းမြင်ရပြောမယ်ဆိုအမျိုးသားပြန်လေတင်းညာကြီးရအဲ့လိုအဲ့တန်ကြီးကြရင်အမျိုးသားပြန်လေတင်းညာကြီးပုပ်ပုပ်ဝေးသွားသလိုခံစားရပါတယ်အဲ့တော့အမျိုးသားပြန်လေတင်းညာရေးအတွက်ဆိုရင်ဒီလိုကိစ္စကြီးတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကညှိနှိုင်းတဲ့နေရာရှိဖို့လိုတယ်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ထင်တယ
်အဲ
့ကျွန်တော်အမြင်ကပြောရရင်တော့မညှိနှိုင်းနိုင်ဘူးဆိုရင်ကျွန်တော်ရဲ့အမျိုးသားပြန်လေတင်းညာကြီးကဝေးသွားမှာကျွန်တော်တို့စိုးရိမ်မိပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အခုလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်ဦးချင်းမြတ်ကိုလည်းကျွန်တော်တို့ဖိတ်ခေါ်ကြပါခင်ဗျာဦးချင်းမြတ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့အခုဆင်းနေနေတဲ့အကြောင်းကြီးကတော့ကျွန်တော်နားလည်တယ်လို့တော်လေးဒီဒီခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့ကြေကြေပြင်းပြင်းပြောရင်ဆရာရဲ့ကျွန်တော်တို့ဒီ62ကနေပြီးတော့အခု2015လောက်ဒီကျွန်တော်တို့250ကျော်ကျွန်တော်စစ်တပ်ကတပ်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြည်ထောင်ပေါင်း16000ဖြစ်ခဲ့တယ်အခုတခါကျွန်တော်ကမ္ဘာ PR ရေကျွန်တော်တို့တိုးပွားလာတယ်ဒီရင်ကျတော့ကျွန်တော်တို့လူထုရွေးချယ်ခံအစိုးရနဲ့တက်မတော်နဲ့ကကြောချင်းကရင်ရဲ့အဲ့မဲ့အချိန်ကိုရောက်ပြီးအဲ့ကျတော့တက်မတော်ကဒါလင်းကျွန်တော်တို့ဟိုသူတစ်ပြင်းတက်မတော်ကကျွန်တော်တို့ရွေးချယ်ခံအစိုးရအဖွဲ့အစည်းနဲ့အကောင်းဆုံးအတက်နိုင်ဆုံးလက်ရောတန့်ဆင်ပြေအောင်ကျွန်တော်တို့နိုင်ငံရေးမှာကျွန်တော်ကမ္ဘာစက်ကုံမှာလည်းဆင်ပြေအောင်တော်ဆောင်ရတဲ့မိလို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြေခင်ဗျအခုလိုဟာလိုရင်းတူရင်ဆွေးနွေးပေးတာကျွန်တော်ကွန်တူနီယိုလေလိုက်မပြန်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျကွန်တူနီယိုရှိပါလားခင်ဗျ
ရှိပါရ
ဲ့ဟုတ်ကဲ့အဲ့တော့ကွန်တူနီယိုအမြင်ကရောခင်ဗျကျွန်တော်တို့လက်ရှိဟိုစောစောဆွေးနွေးခဲ့တဲ့အနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်ရောနောက်ပြီးတော့ဒီလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်မယ်ဆိုကာလုံဟာဟိုကွန်တူနီယိုစောစောပြောသွားသလိုဟိုစောစောပြောသားထဲမှာလည်းပါပါတယ်မကြာခေါ်သင့်တယ်ပုံမှန်ပေါ့နော်မကြာခေါ်သင့်တယ်လို့ကွန်တူနီယိုယူဆပါသလားခတ်တူတူလေးပြောပြပ
ါဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီလိုပြဦးသိန်းစိန်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးခတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုဒီစားမျိုးကကျွန်တော်တို့ကသိမလို့လားလို့ဘာဖြစ်လို့ဆိုတော့ဒီလိုကာလုံခေါ်ကြရခြင်းဒီတက်မတော်ဘက်ကနေပို့ပြီးတော့ပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ NLD အစိုးရမှာတော့လေဒီကာလုံအစည်းအဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတယ်လေဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်လာကဒီကာလုံအစည်းအဝေးခေါ်ကြရခြင်းဒီအစိုးရနဲ့တက်မတော်ကြားထဲမှာပြောရေးဆိုခွင့်လမ်းတွေပွင့်လာတယ်ဆိုတော့အနည်းအားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီလိုမျိုးလုံးဝမခေါ်ကြအဖြစ်တော့ကျွန်တော်ထင်တယ်ကျွန်တော်တို့တိုင်းပြည်ရဲ့
လက်ရှိလက်ငင်းအခက်ခဲတွေကျော်သွားနိုင်မှုဆိုတာတော့ခက်မဲ့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အာဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်လေးလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆိုတော့အခုဟိုကာလုံခေါ်ဖို့မကြမ်းကြခေါ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးရဲ့အများဆန္ဒအရာဒါဟိုတည်တာရယ်ပေါ့နော်ဆိုတော့ဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်အရင်ကြုံခဲ့တဲ့အဆိုးရလက်ထက်မှာဟောဒီအကြံပေးဖြစ်နေတဲ့ကိုကိုရန်လည်းပါဝင်ခဲ့တယ်ဆိုတော့ကာလုံကိုမကြမ်းကြခေါ်ခဲ့တာတွေဟာနောက်ပိုင်းဆိုအခေါ်တဲ့အချိန်ရွေးရာစိတ်တောင်စိတ်လာတယ်ပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအကျိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညစီစီလက်ရှိသွားနေတဲ့အမျိုးသားညစီလမ်းကြောင်းကိုအထောက်အကူပြုမလ
ားဟုတ်ကဲ့ကာလုံခဏခဏခေါ်လို့နောက်ဆုံးပြတော့တတ်မတော်ဆုပြတော့တော်ကြမ်းပါသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အဆင့်ထိကိုရောက်လာတယ်တတ်မတော်ကလက်မှတ်ထိုးတဲ့အဆင့်ထိရောက်လာတယ်အခုလဲကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့လဲဆိုရခိုင်ပြည်နယ်ကိစ္စတစ်ခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတင်ပြတဲ့အချက်လေး၄ချက်ဟာနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးနဲ့သက်ဆိုင်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့ကာလုံကိုမဖြစ်မနေခေါ်တင်ပါတယ်လို့ကျွန်တော်အဲ့လိုပဲသဘောဟိုမှတ်ချက်ပေးလို့ပါပဲ
ဟုတ်ကဲ့ဥမောင်ဆိုတော့ခင်ဗျနောက်ဆုံး30စက္ကန့်လောက်ကျွန်တော်တို့ပြောပြပအောင်သဘောထားလေ
းကျွန်တော်ကပြောသူလေအမျိုးသားပြန်လေတင်းမြန်ရေးပြီးညီနိုင်ရဲ့ဆုံးချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်းမြန်ရေးပြီးအကျိုးရှိစီအသုံးချတဲ့နယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဥမောင်ဆိုော်ကျန်တဲ့ဆွေးနွေးကြတဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကတော့ကျွန်တော်တို့ဒီ Facebook ကနေရော comment တွေကြီးကြတဲ့ပေးသက်တွေအားလုံးကိုအထူးကျေးဇူးတင်ရှိပါခင်ဗျာကျွန်တော်တို့အချိန်ကတော့ဖရရနောက်တစ်ပတ်မှပြန်ပြီးတော့ဆွေးနွေးကြအောင်ပါ
ကိုယ်စားဝန်လိုင်းဆွေးနွေးတင်ဆက်ခဲ့တဲ့အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မကြခင် VOA ရဲ့အင်္ဂါညပိုင်းစီစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွဲမှာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါအောင်ရှင
်။မြန်မာနိုင်ငံတွင် DVB ရုပ်မြင်သံကြားအစီအစဉ်ကနေထပ်ဆင့်ထုတ်လွှင့်ပေးနေတဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းရဲ့အပတ်စဉ်စီစဉ်တွေကိုတနင်္လာနေ့ကစပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်တယ်လို့ RFA ကကြေညာပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမတုံးဖို့မြန်မာပြန်ကြားရေးဝန်ကြီးဌာနကကန့်တက်လာတာကြောင့်အခုလိုမျိုးဆောင်ရွက်ရတာဖြစ်တယ်လို့ RFA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ DBB တာဝန်ရှိသူဦးအေးချမ်းနိုင်ကို VOA ကဆက်သွယ်မေးမြန်းတာမှာတော့ DBB အနေနဲ့ RFA ရဲ့အတန်းလှန့်ချက်တွေကိုရပ်တန့်ဖို့ဆုံးဖြတ်ခဲ့တာမဟုတ်ဘဲ RFA ဘက်ကတစ်ဖက်သက်ဆောင်ရွက်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ဒါ့အပြင်ရိုဟင်ဂျာအုံနှုံနဲ့ပတ်သက်လို့လည်းမြန်မာပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းနေဆဲဖြစ်ပြီးတစုံတရာအပြစ်မထွက်ခင်မှာပဲ RFA ကအခုလိုကြီးညာချက်ထုတ်လာတာဖြစ်တယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း DBB မှာနေ့စဉ်ထုတ်လွှင့်ပြသနေတာပါ။ VOA အစီအစဉ်ဟာနိုင်ငံတကာသတင်းဌာနတွေမှာသုံးစွဲနေတဲ့အသုံးနှုန်းအတိုင်းရိုဟင်ဂျာအမျိုးကိုသုံးစွဲနေတာဖြစ်ပြီးဒီအသုံးနှုန်းကိုမြန်မာအစိုးရကအတိအမှန်မပြုဘူးဆိုတဲ့အချက်ကိုလည်းသတင်းအဖြစ်နဲ့ထည့်သွင်းဖော်ပြထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရိကဝတ်ကိုထပ်ပြီးအမှတ်ခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအမှတ်ခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသည့်တရားထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးဘန်းတွေရဲ့ကျွင်းချံရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့ကိုလည်းသဘောတူခဲ့ပါတယ်။နောက်ထပ်ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့ကိုလည်းနှစ်ဖက်တို့ကတိပြုခဲ့ကြပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာတော့အာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးဆွေးနွေးပွဲလမ်းကြောင်းပေါ်ကိုမြောက်ကိုရီးယားရောက်လာရေးအတွက်တွန်းအားပေးဆောင်ရွက်ခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့ဒီအစည်းအဝေးမတိုင်ခင်ညကတော့သူအဲ့လိုတောင်မပြောခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ငင်ထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 58တို့ကနေပြီးအတန်လွင့်ခဲ့တာဖြစ်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington.